ချင်းပြည်နယ်ကလေးနယ်ဖလန်းမြို့ကြားမှာတော့စစ်ကောင်စီတပ်နဲ့ဖလန်းဒေသခံကာကွယ်ရေးအဖွဲ့ CDF တို့ဒီကနေ့တိုက်ပွဲဖြစ်ပွားပြီးဖလန်း CDF ဘက်ကတဦးသေဆုံးတယ်လို့စစ်တပ်ဘက်ကလည်းအကြဆုံးတွေရှိခဲ့ပါတယ်။ဒီလိုချင်းပြည်နယ်ဘက်မှာတိုက်ခိုက်မှုတွေဖြစ်နေချိန်မှာပဲမြင်းကြံမြို့ကတချို့ကျေးရွာတွေမှာတပ်ကတီးပြီးတော့စခန်းချနေပါတယ်။ကချင်ပြည်နယ်ဘက်မှာတော့တက်ကြွလှုပ်ရှားသူတချို့ကိုကားနဲ့တိုက်ပြီးတော့စစ်တပ်ဘက်ကဖမ်းဆီးခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
မေလ22ရက်မနက်ပိုင်းကချင်းပြည်နယ်ကလေးမြို့နယ်ဖလန်းမြို့ကြားမှာဖလန်းဒေသခံကာကွယ်ရေး CDF တပ်ဖွဲ့ကစစ်ကောင်စီတပ်ကိုကြားပြတ်တိုက်ခိုက်ခဲ့ပါတယ်။အပြန်အလှန်တိုက်ခိုက်မှုတွေအတွင်ဖလန်း CDF ဘက်ကတဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။ဒါအချိန်ကတော့7နာရီမနက်7နာရီပေါ့နော်။ဒါဖလန်းနဲ့ကလေးကြားမှာအခုကပထမဆုံးအချိန်ပေါ့နော်။ဒါဖလန်းဖွင့်နေစဉ်ဖြစ်တာကလေးရနေစစ်ကူတက်လိုက်တာပါ။အဲ့ဒါကိုကျွန်တော်တို့ဒီကPDF ကကျွန်တော်တို့အဲ့ဒါစစ်ကူလာတဲ့ဟာကိုကျွန်တော်တို့ဖြစ်တဲ့တိုက်ပွဲပေါ့နော်အဲ့ဒီစစ်တပ်ကတော့6ယောက်ဆုံးတယ်ပြီးတော့2ယောက်တော့ဒဏ်ရာနဲ့ပြီးနေတယ်အဲ့တော့ကျွန်တော်တို့ခက်ကတော့1ယောက်ဆုံးတယ်တိကျတော့မသိဘူးဒါပေမဲ့အဲ့ဒီခုတလောကတော့ဟာခါမှာဖြစ်တယ်ဆိုတော့ဟာခါကိုသွားဖို့ဖြစ်မယ်လို့ကျွန်တော်တို့ထင်ပါတယ
်စစ်တပ်ဘက်က6ယောက်တေဆုံးတယ်လို့ပြောပေမဲ့တိကျအတိမပြုတ်နိုင်ပါဘူးဒါအပြင်မန္တလေးတိုင်းမြင်းညံမြို့နာကတပြေးသားရွာမှာမေလ20ရက်နေ့ကစပြီးစစ်တပ်ကတက်ဆွဲထားလို့ကြေးရွာသားတွေလည်းထွက်ပြေးနေရပါတယ်။ဒီအချိန်နဲ့ပတ်သက်လို့တပြေးရွာသားတအုပ်ကအခုလိုပြောပါတယ
်။ရွာထဲမှာတော့လူတွေတယောက်မှနေလို့မရဘူး။တယောက်တော့ဖမ်းပြီးတော့စစ်တပ်မေးရလို့တဲ့ပေါ့ဗျာ။ကျွန်တော်ရွာကန်ဒီဇလန်းတိုင်လို့ဆိုပြီးဖမ်းတယ်ဖမ်းရတာပေါ့။မနေ့ကမနေ့ခင်းအစိုးကြီးကတော့မသူဝင်လာတာခင်ဗျာ။အဲရေလုတ်သားတွေပါလေလက်ရှိတယ်လေကျွန်တော်ဘကရေလုတ်သားတွေလည်းလုတ်ခွင့်မပေးဘူး။လုခွင့်မပေးဘူးညသွင်းပြီးတော့အဲ့မဲ့ဒီကတနက်ပြစ်ပြီးတော့ကျွန်တော်တော့ကြိုးရင်ဆင်းကြဖို့ဒီလိုသားမလုကြဖို့တို့ရမယ်တခါရဲဥပဒေလိုက်ပဲထုတ်ပြန်ထားတာအဲအခုကတော့မနက်ခင်းတော့တို့ကနောက်ကွာကား၅စီးထက်လာတယ်ဆရာအဲ့၅စီးဆက်လာတော့ကြတော့အဲ့မှာတော့စကားမပြောတတ်တဲ့လူတွေပါပါတယ်ဆိုတော့တရုတ်ဒီလိုကျွန်တော်တို့ကတို့ကပြောကြတယ်ဆရာကြားတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီရွာလည်းတယောက်မှမနေရဘူးကျွန်တော်ရှောင်းချရှားကြတာဆိုတော့တို့ရွာထဲမှာပက်လဲကျွန်တော်တို့ဘာမှမသိကြဘူး
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်တိုက်ခိုက်မှုတွေနေရာတချို့မှာဖြစ်နေလို့နေရဲစွန့်ခွာစစ်ဘေးရှောင်နေရသူတွေပိုများလာတယ်လို့စစ်တပ်ကတပ်ဆွဲထားလို့ထွက်ပြေးနေရတဲ့ကျေးရွာတွေလည်းအများအပြားရှိလာပါတယ်။ဒါအပြင်တပ်ကြွလှုပ်ရှားသူတွေကိုဖမ်းဆီးမှုတွေကလည်းတိုးမြင့်လုပ်နေတာပါ။ကချင်ပြည်နယ်မြေကြီးနားမြို့ကတပ်ကြွလှုပ်ရှားသူ2ဦးဖြစ်တဲ့ဆိုင်းနုပန်နဲ့လွန်ဆောင်တို့အပါအဝင်လူငယ်5ဦးကိုစစ်ကောင်စီကအရက်ဝက်အင်စီကားတွေနဲ့တိုက်ပြီးဖမ်းဆီးသွားပါတယ်။လက်ရှိမှာတော့ရဲစခန်းမှာစစ်ဆေးတာတွေလုပ်နေတယ်လို့သူတို့နဲ့နှီးဆက်သူတူကပြောပါတယ်
။အဲဒီနေ့မှာသူတို့ဆိုင်းနေပိုင်ရဲ့အဖိုးကတေသွားတော့အဲသူတို့ဒီကချင်ခရီးရင်တိုင်းမှာတမ်းလုပ်တဲ့နေရာမှာလမ်းမှာရဲကားနဲ့စစ်ဒီအရက်ဟာလဲဒီအရက်ကားနဲ့ပေါ့နော်အဲဝင်းတိုက်ဆင်လာရတာပေါ့နော်အဲမှာဆိုင်းနေပိုင်ရဲ့လုံဆောင်ရင်တော့ပြောတခြားလူငယ်ရဲစခန်းတုံးရောက်ပါသွားတယ်အမှ၅ရောက်ပေါ့နော်ဒီနေ့ခန်းခံရတော့ကျွန်တော်တို့ကဆုံးစားလောက်တော့ခုရဲစခန်းမှာစစ်နေတော့မျိုးသူလောဆရာတော့ဟုတ်
သူတို့နှစ်ဦးဟာလက်ထပ်ဖို့စိတ်ဆက်ထားသူတွေဖြစ်ပြီး2020ရွေးကောက်ပွဲအတွင်းကချင်ပြည်နယ်ပြည်သူ့ပါတီမှပါဝင်ရှင်ပြိုင်ခဲ့တဲ့ကိုစလဲလောင်းတွေလည်းဖြစ်တယ်လို့ကချင်ပြည်နယ်အရေးရှိဆုံးကနေတက်ကြွစွာပါဝင်လှုပ်ရှားနေသူတွေလည်းဖြစ်ပါတယ်ခင်ဗျာ။